မန္တလေးတိုင်းမိထီလာမြို့မှာသွေးထွက်တန်ရိုစုပူမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခြေအနေတွေတည်ငြိမ်စပြုလာပေမဲ့ဒုက္ခသည်တွေနဲ့မြို့ကန်တွေကတော့လုံခြုံရေးအတွက်စိတ်မအေးနိုင်သေးပဲဖြစ်နေကြရပါတယ်။အခုခါမှာထောင်ကနန်းချီရှိတဲ့မွတ်စလင်ဒုက္ခသည်တွေကိုမြို့ကန်တွေသာမကတခြားလူမှုရေးအဖွဲ့အစည်းတွေကပါဝိုင်းဝန်းကူညီစောင့်ရှောက်နေကြရတာပါ။မိထီလာနဲ့အနီးနားမြို့တွေကနောက်ဆုံးအခြေအနေတွေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မိထီလာမြို့ရွှေဆိုင်တစ်ခုကနေစတင်ဖြစ်ပွားခဲ့ရတဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခသည်တွေထဲမှာအစ္စလမ်ဘာသာဝင်တွေအများဆုံးရှိနေတယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်။ဒုက္ခသည်တွေကိုအကူအညီပေးနေတဲ့မြို့ကန်တဦးကတော့
ဒုက္ခသည်တွေကကျွန်တော်တို့ခရိုင်အားကြပ်နေရဲ့နောက်တော့ဟိုဟောအတီတီကျောင်းဝင်းရအဲ့နေရာမှာမိထီလာမြို့အဲ့နေရာမှာသူထားတာကျွန်တော်ခရိုင်အားကြပ်ဝင်းထဲမှာကသူရဖွဲ့တီတီကပြောတော့သူကထောင်ဝင်းလောက်ကြီးတယ်ဒါပေမဲ့ကျွန်တော်တို့သွားကြည့်ချင်မှာအဲ့ဒီမှာလူကြီးတွေတော်တော်များပါတယ်600 400တောင်တော့ရှိမယ်လို့ကျွန်တော်တို့ထပ်မှန်းလို့ရတယ်အဲ့ဒီမှာတော့အစ္စလမ်ဘာသာဝင်တွေများပါတယ်နောက်ပြီးပြီးပြီးတင်းတယ်ညီမလေးညက်ပါသွားတယ်ညီမဗုဒ္ဓဘာသာဝင်အဲ့ဒီပြီးတင်းလူလူတွေများရှိပေါ့နော်အဲ့ဒီဒုက္ခသည်တွေသွားရောက်ပြီးတော့မှကိုယ့်ဘက်ကနေတက်နိုင်ရတယ်လူတန်းမယ်ဆိုတော့လူတန်းလို့ရအဲ့ဒီမှာကတော့ဒလောစီကရဲတွေကနေပြီးတော့ပဲသူကဟိုထုံချုံရေးအနေနဲ့ကျွန်တော်တို့ချထားပေးရရှိရပါတော့အဲ့လို
မိထီလာပြည်သူအကျိုးဆောင်ကွန်ရက်ကဒေါ်မြင့်မြင့်အေးကတော့မိထီလာမျိုးမှာအကြမ်းဖက်မှုတွေကြောင့်စိုးရင်ရတဲ့အခြေအနေတွေမှာရှိနေသေးပဲလို့ဆိုပါတယ
်။ဒီကနေ့နောက်ဆုံးအနေထားကရှေ့ဥချွေဝင်တဲ့လူပြောပြီးမယ်။ဓမာရီလည်းပဲခုချိန်မှာတော့စိတ်မေးရသေးဘူး။ပိုလန်းကိုပြန်ပြီးတော့လုံခြုံရေးတွေယူနေရတယ်။ညအညာမဖြစ်ဖြစ်မလားဆိုတော့စိုးရင်မှုတွေရှိသေးတယ်။မွတ်စလင်တွေကလည်းကိုယ့်အိမ်ကိုပြန်မလာရသေးဘူး။ငါတို့ကလည်းမပြန်လာဖို့ကလည်းသူတို့မှလည်းစိုးရင်ပူပန်မှုတွေရှိနေတယ်။ကျွန်မလေးလာလိုက်ကြည့်တဲ့အခါမှာမွတ်စလင်တွေပိုင်တဲ့အိမ်ကတော်တော်ကိုမရှိတော့ပျက်စီးသွားတယ်။လမ်းမတော်ကြီးမှရှိတဲ့တိုက်ကြီးတွေကြီးတယ်ဆိုတော့ကျွန်မလည်းဘာဖြစ်မှမရှိတော့ဘူး။ဘူးဖြစ်စီတော့နပန်ဒူရာတွေပေါ့နော်။ကြီးကြီးလောင်းနေတယ်။ချင်းဆိုတဲ့ရွာရက်ွက်ဆိုလို့ရှိရင်ပေါ့နော်။မွတ်စလင်ကျွန်မရောက်တဲ့မွတ်စလင်မိလာမရှိခလေးရွာပေါ့မှထားတာ။ပိုင်းပြည့်တော်မျိုးပိုင်းဒီပိုင်းပိုင်းထားတယ်အဲ့ဒါဆိုလုံးဝပြပြွက်ဝဲမိရေကုံဆောင်ထားတာ
အကြမ်းဖက်မှုတွေကိုကိုယ်တိုင်မြင်တွေ့ခဲ့ရတဲ့မြို့ကန်ကတော့သူ့ရှိမှတွင်တပ်ဖြတ်မှုတွေနဲ့အလောင်းတွေကိုမိရှို့ဖျက်ဆီးမှုတွေကိုမြင်ခဲ့ရကြောင်းဒီအတွက်တေဆုံးမှုဟာအစိုးရခန့်မှန်းချက်တဲ့ပုံနိုင်တယ်လို့ဆိုပါတယ်ဒေသခံတွေသဘောကတော့ဒုက္ခသည်တွေကိုမောင်းထုတ်ဖို့အထိမုန်းတီးတဲ့အခြေအနေမှမရှိတဲ့အကြောင်းပြောပြပါတယ
်သူတို့ကရည်ရတော့30ကျော်ပဲကျွန်တော်တို့ဟိုဟာအရှင်ကတော့အဲ့ဒါပို့ပါပါဟိုဟာဒါနဲ့တချို့ကျိုးရအိမ်မှာကျွန်တော်တို့ဟိုမီးရတယ်ရမ်းတော့ပြီးတော့နော်မီးတော့ဘူးလေဖြစ်ပေါ်နေတော့ဟိုဒီတိုင်းလက်သက်ပြီးမီးရုံနေတယ်ဒီမီးတော့လေအိမ်နဲ့ပြည့်တဲ့မီးပေါ်ဆိုတဲ့ခါမျိုးစရင်မပေါ်တဲ့ဆိုဖြစ်နေတယ်အားရှိရအဲ့တက်မှုတွေပေါ့ဟိုလူတက်မှုအားရှိရအဲ့ကြကတော့မကပါဘူးလေဆက်ပြတဲ့နေရာမှာလည်းတို့လက်ရင်မားတဲ့ပုံစံမျိုးတွေပေါ့အဲ့အဲ့မျိုးတွေတော့ကျွန်တော်များများတို့တို့ကြုံတွေ့ရတယ်ပေါ့နော်ဒုံနဲ့ရိုက်တဲ့နေရာမှာတွေရောဒါနဲ့ခုတ်တဲ့နေရာမှာတွေရောဟိုဘလူးကဘလူးကမှခကြီးမတိုက်တော့ပဲလေကိုကာဒီယိုသာကြီးကိုလုံးဝမုန်းနေတာကြီးလှုပ်နေတဲ့ပုံစံမျိုးတွေပေါ်တွေ့ညှိုးတွေနဲ့လှုပ်နေပုံကြီးပေါ်တွေ့နေရပါဟုတ်ကဲ့ပြိပကဟိုအကြီးဖြစ်လာပြီးတော့ကလုံးဝအပြည့်အစုံကြီးမောင်းတော့သွားမောင်းတော့မယ်ဆိုလို့ရှိရင်တော့လုံးဝတော့မဖြစ်နိုင်ဘူးလို့ကျွန်တော်တို့ကထင်တာပုံမှာလူတွေလည်းသက်ဆုံးကျုံးနေရတယ်ဥပဒေနဲ့ပြည့်ပြီးတော့တော့ကတည်းကယာယီရောက်နေတဲ့အချိန်မှာတို့ကဆက်ပြီးတော့မှတို့ကတို့ကလုံးဝတက်မဆိုင်ဘူးလို့ရှိရင်တော့ဒီပြဿနာကြီးကတော့ဖြေရှင်းတော့ရမှာမဟုတ်ဘူးလို့ကျွန်တော်အနေနဲ့မြင်တယ်ဗျပေါ်တော့တော့ဒီဆုံးရင်းနဲ့အခြေအနေပါပဲတွေ့နေရတယ်ဟိုစစ်တပ်ကရောက်လာတာရောက်လာပါတော့အခုချိန်မှာတော့မြို့ကနေရတော့ကိုယ့်ရက်ွက်တွေကိုယ်တန်းတွေမှာကင်းဆောင်နေရတဲ့အားဆောင်နေရတဲ့အမျိုးကြီးရေးကိုအခြေအနေချထားပဲဆိုပြီးပဲစစ်တပ်ကလည်းတို့ကမြို့ထဲမှာဟိုပါပေါ့အစားအိမ်အလေးတွေမှာတော့ဆောင်နေအဆောင်ချတာတို့တို့ချတာလေးချင်းများမကြတော့စစ်ကားပတ်တယ်ဒါပေမဲ့မြို့ကနေရတော့ကိုယ့်ရက်ွက်ဆောင်နေရကိုလုံချော်ဖို့တော့လမ်းတိတ်တယ်မှာကျွန်တော်တို့ကလည်းအဲ့အမျိုးလုပ်နေရမှာပေါ့
ပြီးခဲ့တဲ့ဗုဒ္ဓဘုရားကစပြီးရုံးရင်ဆန်ခအကျန်းဖက်မှုအဒီကယုံနေဖြစ်ခဲ့ပြီးလူတွေတေဆုံးတန်ရာရရှိခဲ့တဲ့မိထီလာမျိုးကိုတော့ကုလသမဂ္ဂရဲ့အတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်မစ္စတာဘီဂျေနန်ဘီယာဟာတနင်္ဂနွေနေ့ကတွားရောက်လည်ပတ်ခဲ့ပါတယ်။သူဟာဒုက္ခသည်တွေကိုတွေ့ဆုံပြီးအားပေးခဲ့ပါတယ်။လက်ရှိမှာတော့မြန်မာအစိုးရအနေနဲ့အကျန်းဖက်မှုတွေဖြစ်ခဲ့တဲ့မိထီလာလိုပဲဝမ်းတွင်းမလိုင်စာစီစတဲ့နေရာတွေမှာလည်းအရေးပေါ်အခြေအနေတွေထုတ်ပြန်ထားရပါတယ်။အလားတူပဲတစ်မျိုးနဲ့တစ်မျိုးကူးစက်မှုတွေဖြစ်လာတာမျိုးရေရှည်မလုံးမကြုံဖြစ်ရတဲ့အခြေအနေမျိုးတွေဖြစ်လာမှာကိုတော့လိုလားဘူးဆိုပြီးဒေသခံတွေကပြောဆိုနေကြပါတယ်။မိထီလာမြို့မှာလူသေဆုံးထိခိုက်မှုတွေရှိတဲ့အတွက်ကန့်ကွက်တဲ့အနေနဲ့တက်ကြွလှုပ်ရှားသူအစ္စလမ်ဘာသာဝင်တွေကမလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာတန်ရုံးရှိမှာဆန္ဒပြခဲ့ကြပြီးလူနည်းစုတွေကိုအကာအကွယ်ပေးဖို့ကိုလည်းတောင်းဆိုတိုက်တွန်းသွားကြပါတယ်ရှင်။